ဟုတ်ကဲ့ရှင်တမရကြီးရဲ့ကြားပြည့်နဲ့ခီးစဉ်အတွင်းမှာအတူလိုက်ပါသွားတဲ့ဝင်ကြီးတို့အနေနဲ့ပေါ့လေအခုဒီမော်ချီးကမြေပြိုတဲ့အခြေအနေတွေကိုသွားပြီးလေ့လာခဲ့ရတယ်ဆိုတော့အဲ့နေရာရဲ့နောက်ဆုံးအခြေအနေသိကြပါတယ်ရှင်ပြီးတော့ဒီမြေပြိုတာကြောင့်ဒုက္ခရောက်နေတဲ့ဒုက္ခသည်တွေကိုကုညီကယ်ဆယ်ရေးတွေပြန်လည်နေရာချထားရေးတွေကိုဘလို့အစီအစဉ်တွေနဲ့ဆောင်ရွက်ပေးခဲ့တာမျိုးများရှိပါလဲရှင
်တမရကြီးရဲ့ခီးစဉ်မှာတော့ဒီစွာရှင်တမရကြီးကသုံးမှုပြောခဲ့ပါတယ်ပထမတစ်ခုကတော့နေရက်ကိုပြန်ကျင်တဲ့ရက်ဝေးကတော့လောက်တော့ကနေလို့ပမာရီအားလုံးကိုသက်ဆိုင်ရာနေရက်ကိုစောစောမောပြန်နိုင်မှုတွေဒီနေ့ဆိုရနဲ့တမတော်သူကကုညီပံမှုဆောင်ရပေးဖို့ဒုတိယတော့ကျွန်တော်တို့မော်ချီမှာအဓိကအဖြစ်ပြန်ကြရနေကြတဲ့ရက်ကွက်တွေပြည့်စည်သွားပြီးတော့မှနောက်မှဒါမျိုးထမဖြစ်ဖို့အတွက်မော်ချီကိုစနစ်တကျပြန်လဲတည်ဆောက်ပြီးတော့မှနေရာချထားဖို့အဲ့ဒါပြောခဲ့ပါတယ်တတိယတော့နောက်မှကျွန်တော်တို့ဒီမိုင်းသူဘမှုတွေလုပ်တဲ့အခါမှာတဘောပေါင်းခြင်းကိုမကြည့်ခဲ့ဘူးပေါ့အထူးသဖြင့်ကအဲ့မှာလုပ်နေတရားဝင်လုပ်တဲ့ကုမ္ပဏီကတော့မြေအောင်မိုင်းစနစ်နဲ့လုပ်တာသို့တော်ပြန်ကြလုပ်တာတွေကတောင်ကျောနှက်မှာတူးလို့မှတူးရတော့ကြောင့်လို့ဒီတဘောပေါင်းခြင်းပြည့်စည်လို့မှမြေပြုံမှုတွေအများကြီးဖြစ်ရတယ်ဆိုတော့ယူဆချက်တွေလည်းရှိတော့ဒါတွေကိုပြန်လဲတုံးသက်ဖို့ဆိုတော့ညွှန်ကြားခဲ့ပါတယ
်ဟုတ်ကဲ့ဆိုတော့အဲ့ဒီမှာဒေသခံတွေပြောတာကလည်းဒီမိုးများတယ်ဆိုပေမဲ့တထုတွင်းတွေကြောင့်ဒီမြို့ပြိုမှုတွေဖြစ်တယ်ဆိုတော့ဟာတွေကိုလည်းသူတို့ပြောပြထားတာရှိပါတယ်ဆိုတော့ဒီအခြေအနေတွေကိုရောဝန်ကြီးတို့ဘယ်လိုများတွေးခဲ့ရတာရှိပါလဲရှင
်မှန်တယ်အဲ့မှာကျွန်တော်လည်းဓာတ်ပုံတွေတင်တာရှိတယ်အဲ့တော့ဒါအဲ့မှာနှစ်ပိုင်းပေါ့ဗျာသက်ဆိုင်ရာတထုတွင်းကတော့မြေအောင်မိုင်းစနစ်နဲ့လုပ်တာဖြစ်တဲ့ကြောင့်မလို့အပေါ်ရမြေမျက်နှာပြင်ကိုထိခိုက်မှုမရှိဘူးပြန်ကြလာနေတဲ့ဖွဲ့တွေကတော့တောင်ဆောင်တွေမှာယာယီတဲတွေထိုးပြီးတော့မှအဲ့သူတို့တွေအနိဗာဝန်ကြီးတွေမှာဒီအပေါ်ရံမြေလွာတွေကိုတူးပြီးတော့မှရသမျှဒီကဲမရှိနေတဲ့အချိန်နဲ့ရောရာတွေကိုကျင်းပြီးတော့ရောင်းတာဘူးဗျအဲ့လိုရောင်းတဲ့ခါကျတော့အပေါ်ရံမြေလွာတွေပြက်စီးတဲ့တစ်ပင်တွေကုန်သွားပြီးတော့မှမိုးရတဲ့ခါမှာအဲ့လိုမျိုးတောင်ပြိုတာဖြစ်တယ်ဒါမှမဟုတ်ကျွန်တော်တို့အဲ့လက်လုံးလက်စားတွေကိုစနစ်တကျနေရာချထားနောက်လိုအပ်မဲ့နေရာတွေစနစ်တကျတတ်မှတ်ပြီးတော့မှပေးဖို့ဆိုတော့မှကျွန်တော်ညွှန်ကြားခဲ့ပါတယ်
ဟုတ်ကဲ့ဆိုတော့တရင်တွေတချို့မှလည်းဖော်ပြနေရတာကလေကြံတဲ့နေရာတွေလည်းဒီမိုးများလာရင်ဒီလိုမြေပြိုတဲ့ NDA တွေရှိတာကြောင့်နေရာရွှေ့ပေးမယ်ရွှေ့ပြောင်းပေးမယ်ဆိုတဲ့အစီအစဉ်မျိုးတွေရှိတယ်လို့လည်းပြောပါတယ်အဲ့ဒါရောဟုတ်ပါလားရှင်ဝင်ကြီးတို့စီစဉ်ခဲ့ပါလားရှင
်ဟုတ်ပါတယ်ဗျမော်ချီမှာရှိရဲ့ရောအဲ့မော်ချီမျိုးကတော့ဗျာရက်ွက်တွေအားလုံးကဟိုဟာခါတောင်မှာပို့တော့မဆောက်တဲ့တောင်ကျောမှာတည်ထားတာကိုတောင်လို့နောက်မှာတော့အဲ့လိုမျိုးမဖြစ်အောင်လို့ကျွန်တော်ကတတုတွင်းလုပ်ငန်းနေရာကတသက်လူနေထိုင်တဲ့နေရာကတတ်တတ်ရှိအောင်ဆိုတော့မှနေရာရွေးချယ်ဖို့ဆိုတော့မှတော့ကျွန်တော်ကြားခဲ့တာရှိပါတယ်အသေးစိတ်ကတော့ဒေသခံပြည်သူတွေနဲ့ဒီနယ်ဆိုးရွားနဲ့ရှင်းနိုင်ပြီးတော့ဆောင်ရွက်ရမှာပေါ့သူတို့တွေအဆောက်အဦတွေပြန်လေနေရာချထားဖို့တွေပြန်လေဆောင်လုပ်ဖို့တွေကတော့တပ်မတော်ရောဒီနိုင်ငံတော်ဆိုးရွားကကိုယ်တိုင်ဆောင်ရွက်ပေးမှာပေါ့
ဟုတ်ကဲ့မော်ချီတပ်ထုတွင်ထဲမှာပေါ့လေဖားဆောင်မြို့နယ်ရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ရဲ့တတုတွင်ကုမ္ပဏီကပေါ့လေအဲ့ဒီမှာအကြီးအကျယ်တတုတွေလုပ်နေရဲဆိုပြီးတော့လဲဝေဖန်မှုရှိနေပါတယ်ဒီအပေါ်မှာရောဝန်ကြီးတို့ဗမာပြောနိုင်မလဲရှင်ဟုတ်ကဲ့
အဲ့တော့ဗျာကျွန်တော်လည်းတွေ့ရပါတယ်အဲ့ဒီတတုတွင်တူးနေဆိုပြည်သူ့တော်ကိုယ်စားလှယ်ခုနကကျွန်တော်ပြောတဲ့မြေအောင်မိုင်းစနစ်နဲ့သူကလုပ်တာဗျာအဲ့တော့မြေအောင်မိုင်းကတော့ဟိုအင်္ဂလိပ်ခေတ်ကနေလုပ်ခဲ့တဲ့မြေအောင်မိုင်းဖြစ်လို့ကြောင့်မလို့အပေါ်ရန်ပြည်တော်ပြည်သူ့မရှိဘူးပေါ့အဲ့ဖြစ်တာကြံကြလာတူးတဲ့ပုဂ္ဂိုလ်ရဲ့လုပ်ငန်းရှင်အငယ်တွေနဲ့ရောက်ဝယ်လို့ဖြစ်နေတယ်အဲ့တော့အဲ့ဒါတွေကိုကျွန်တော်ကပြန်နေရာချောက်ပြောတာပေါ့ခုနကဟိုတတော်ကိုယ်စားလှယ်နဲ့လုပ်ငန်းတွေကိုတွဲပြီးတက်ခဲ့ကြတော့ဒါတက်တက်ပြောလို့ကျွန်တော်ကမြင်နေကြဒီအောင်မိုင်းဖြစ်တဲ့ကြောင့်အပေါ်ရံကြီးပေါ်ထိရတော့ကျွန်တော်မသိဘူ
း။ဟုတ်ကဲ့။ကြားပြည်နယ်ထဲမှာဒီလက်ရှိပေါ့နော်ပြည်တော်စုဝင်ကြီးနှစ်ဦးရောက်ကရွေးကောက်ပွဲမှာဝင်မယ်။တကယ်လို့သူတို့တွေအနိုင်ရမယ်ဆိုရင်သူတို့နဲ့အတူပေါ့နော်ခရိုနီလုပ်ငန်းရှင်တွေပါလာမယ်။အဲနောက်ပြီးတော့ဒီလိုတထုတွင်းလုပ်ငန်းတွေမှာကြီးစိုးလာမယ်။ဒီအတွက်ဒေသခံပြည်သူတွေနင့်နာမှုဖြစ်လာမှာကိုစိုးရိမ်နေဆိုပြီးတော့ဟိုကြားလူမျိုးစုဒီမိုကရေစီပါတီကပြောဆိုတာတွေရှိပါတယ်ရှင်။ဒီပေါ်မှာရောဝင်ကြီးဗမာပြောနိုင်မလဲရှင
်။ကျွန်တော်ကတော့ဘယ်နိုင်ငံရေးပါတီမှာပါဘူးမဟုတ်ပြီ။ဒါပေမဲ့အဲ့လိုပြောကြားချက်ကတော့ကျွန်တော်တင်နေအဘိဓမ္မာရှိတဲ့ပြောကြားချက်ပဲ။ဘာဖြစ်လို့ဆိုတော့နံပါတ်1ကရွေးကောက်ပွဲမှာနိုင်ခြင်းမနိုင်ခြင်းဒီတက်ဆိုင်ရမဲဆန္ဒနေရီရပြည်သူတွေသုံးချက်ချက်ပဲ။နှစ်ကတော့တတုတွေလုပ်ငန်းမဲ့လုပ်လို့ပဲလုပ်ငန်းမဲ့လုပ်လို့ကျွန်တော်တို့အခုနိုင်ငံရေးစနစ်တက်မှာပွန်နေနေတာဆိုတော့လုပ်ရမယ်။နောက်တစ်ခါရည်ရည်ကုန်တာမျိုးဥပဒေနဲ့အညီလုံးဝမဖြစ်လို့ကြောင့်မလို့အဲပြည်သူတွေရဲ့ဆန္ဒဘာပဲနဲ့ဘာမှလုပ်လို့မရတော့ကြောင့်မလို့ထိခိုက်မှုမရှိနိုင်ဘူးလို့ကျွန်တော်မြင်တယ်။ခုနကတည်းကတော့ခုနလိုနိုင်ငံရေးကြိုင်ပွဲချင်းဖြစ်လို့ပြောတဲ့အချက်မျိုးတွေပဲကျွန်တော်အဦးအနေနဲ့မြင်တာပေါ့
ဟုတ်ကဲ့အခုလိုဖြစ်ပေးတာကျေးဇူးအများကြီးတင်ပါတယ်ရှင်